မျိုးသားလွှတ်တော်ကအတည်ပြုထားတဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ဥပဒေမူကြမ်းကို NLD လွှတ်တော်ကိုယ်စားလှယ်တူကဦးဆောင်ပြီးတမကဆိုတဲ့စကားလုံးတွေကိုဖြုတ်ပြီးပြင်ဆင်အစုပြုချက်တင်သွင်းရမှာပြည်သူ့လွှတ်တော်မှကန့်ကွက်သူအနေငယ်သာရှိခဲ့ပြီးဧပြီလ9ရက်နေ့မှာအတည်ပြုခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မအေးမာကသတင်းပေးပို့ထားပါတယ်။
ကျောင်းသားတွေတပိတ်မောက်ဆန္ဒပြခဲ့ပြီးတဲ့နောက်မှာတော့လေးဖွဲ့ဆိုင်ဆွေးနွေးရေးကနေရေးဆွဲထားတဲ့ဥပဒေမူကြမ်းကိုလွှတ်တော်ဥပဒေမူကြမ်းကော်မတီကနေပြန်လည်ပြင်ဆင်ပြီးတဲ့နောက်ပြီးခဲ့တဲ့လကအမျိုးသားလွှတ်တော်ကနေအတည်ပြုခဲ့ပါတယ်။ဒီနောက်ပြည်သူ့လွှတ်တော်မှလည်းပြင်ဆင်ချက်တွေလုပ်ခဲ့ပြီးတဲ့နောက်ဧပြီလ9ရက်နေ့မှာအတည်ပြုခဲ့ပါတယ်။ဒီထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်ဦးဖြိုးစရာတော်ကကျောင်းသားတွေဘက်ကတင်ပြထားတဲ့တမကဆိုတဲ့စကားလုံးကိုဖြုတ်ပြီးအစိုးတင်သွင်းခဲ့တာကြောင့်ကန့်ကွက်ခဲ့ရကြောင်းအလုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကဆိုပါတယ်
။ဒီခေတ်နဲ့သူပြည့်တဲ့မှာကျောင်းသားတမကဆီယမ်တ်တမကဆိုတဲ့စကားလုံးကိုဖြုတ်ထားတာတွေ့ပါတယ်။လွှတ်တော်ကချိုးစီရတော်ရဲ့ဟာကိုကန့်ကွက်သူရှိပါလားမေးတယ်။အဲ့ဒါကန့်ကွက်သူရှိပါတယ်ဆိုပြီးတော့ထားခိုင်းတဲ့အခါမှာဦးသိန်းညွန့်ရဲ့ကျွန်တော်ရဲ့ဦးမြင့်တန်းရဲ့မွန်တေတာလုံးခိုင်ရဒီမျိုးရှိပါတယ်မွန်ပါတယ်ဖြစ်ပါတယ်ဒေါ်တင်ရွေးဦးရဲ့ကောင်းဝင်ခဲ့တာဖြစ်ပါတယ်နောက်တယောက်ကိုစိန်ထွန်းချန်းတွင်တယောက်လည်းပါလာတွေ့ပါတယ
်ဒီအစိုးကိုတင်သွင်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်ဦးဖြိုးစရာတော်ကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကျောင်းသားတွေတောင်းဆိုထားတဲ့အချက်တွေကအတော်များများကိုလိုက်ရောမှုမရှိဘဲပြင်ဆင်ထားတဲ့ဥပဒေကြောင့်အကျိုးဆက်တွေဘာတွေဖြစ်လာနိုင်မလဲဆိုတာကိုမခန့်မှန်းနိုင်ပေမဲ့ကျောင်းသားတွေတောင်းဆိုချက်ကိုလိုက်ရောခြင်းဟာတိုင်းပြည်အတွက်ကြီးမားတဲ့နစ်နာမှုတွေမဖြစ်နိုင်ပါဘူးဆိုပြီးဦးခိုင်မောင်ကြီးကဆိုပါတယ်
။ကျောင်းသားတွေတက်မှာကြီးနေရှလည်းအချိန်ညွတ်တရက်ကိုရောက်နေတာရင်းနေဒီဘက်ကကျောင်းသားတွေတောင်းဆိုမှုတွေကိုအယောမှုရှိနေတယ်။ကိုယ့်ရဲ့နေကိုနော်ကိုယ့်လုပ်ပိုင်ခွင့်နဲ့ကိုယ်ဆိုတဲ့ပုံစံမျိုးတွေနဲ့ဆောင်ရွက်လိုက်ကြတာကျွန်တော်တို့အမြင်နဲ့ပြောရရင်တော့စိန်ခေါ်မှုတရက်ကိုစတင်လိုက်တာလားလို့ပြောစရာဖြစ်ပါတယ်။အမြင်တွေကတော့ကျောင်းတရက်တို့ကြွယ်ပြပါလေကျွန်တော်တို့အမြင်ကတော့လက်နဲ့ကင်ဆန့်ကျင်သူတွေကိုတောင်းမှအဲ့ပွဲဝင်နေတဲ့သူတွေကိုတော့ငင်းချင်ပြုတ်နေကြီးသေးမှရှိတဲ့ကိုယ့်ရဲ့သားငယ်သမီးငယ်နော်မိမိအရွယ်တော့ကလေးလေးတွေတောင်းဆိုနေကြတာတွေဆန္ဒပြနေကြတာဒရိမောက်နေကြတာတွေဒါတွေဟာအကြောင်းမဲမဟုတ်ဘူးဒါဟာအချင်းချင်းကိစ္စမဟုတ်ဘူးလို့လက်ခံနိုင်မယ်ဆိုရင်ဒီဥပဒေလေးကိုဒီလိုလေးပြင်ပေးလိုက်ခြင်းကြောင့်မို့တိုင်းပြည်ကကြီးကြီးကျယ်ကျယ်မျက်နှာသွားစရာလည်းမရှိပါဘူး
လွှတ်တော်တင်းမှာတော့အများစုရဲ့ဆုံးဖြတ်ချက်ကိုလိုက်နာခဲ့ရတာမို့အ ਨੇ စုတွေဘက်ကတင်ပြချက်တွေဟာဆုံးဖြတ်ချက်ချနိုင်တဲ့အခြေအနေတွေမှာတည်ရမှုမရှိတာကိုတွေ့ရတယ်ဆိုပြီးဦးခိုင်မောင်ကြီးကဆိုပါတယ်ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီဝင်တွေပါဝင်တဲ့လေးဖွဲ့ဆိုင်ဆွေးနွေးပွဲကနေရလာတဲ့အမျိုးသားပညာရေးဥပဒေမူကြမ်းကိုပြီးခဲ့တဲ့လတုန်းကလည်းအမျိုးသားလွှတ်တော်မှာအတည်ပြုခဲ့ရမှာပညာရေးအသုံးစရိတ်ကို20ရာခိုင်နှုန်းအထိတိုးမြှင့်ပေးဖို့အပါအဝင်တချို့အချက်လက်တွေကိုလက်မခံဘဲအတည်ပြုခဲ့တာဖြစ်ပါတယ်ရှင်